အင်အားလွန်ပြင်းထန်တဲ့မိုခါဆိုင်ကလုန်းမုန်တိုင်းရဲ့ဗဟိုချက်ဟာဒီကနေ့မွန်းလွဲပိုင်းမှာမြန်မာနိုင်ငံရဲ့ကုန်းတွင်းပိုင်းကိုစတင်ဝင်ရောက်လာနေပြီဖြစ်ပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့ရဲ့မြောက်ဘက်ကနေစတင်ဖြတ်ကျော်ပြီးတော့မုန်တိုင်းတစ်ခုလုံးအနေနဲ့ဆိုရင်ဒီကနေ့ညပိုင်းလောက်မှာဖြတ်ကျော်ပြီးသွားနိုင်မယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကခန့်မှန်းထားပါတယ်။မုန်တိုင်းကုန်းတွင်းပိုင်းကိုစတင်ဝင်ရောက်ခဲ့တဲ့စစ်တွေမြို့မှာတော့အပြက်စီးတွေများနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒီနေ့14ရက်နေ့မနက်ပိုင်းမှာမုံတိုင်းဟာစစ်တွေမျိုးအနီးကနေစတင်ဝင်ရောက်နေပြီဖြစ်ကြောင်းစင်နာရီခွဲအချိန်ထုတ်ပြန်ကြမှာဖော်ပြခဲ့တာပါမုံတိုင်းဘိုချက်ဟာမွန်လွဲပိုင်းအချိန်မှာစစ်တွေမျိုးမြောက်ဘက်ကနေကုန်းတွင်းပိုင်းကိုဖြတ်ကျော်မှာဖြစ်ပြီးတော့လေတိုက်နှုန်းဟာဒီနေ့ညပိုင်းအထိဆက်လက်ပြင်းထန်နေနိုင်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးဦးလာထွန်းက VOA ကိုပြောပါတယ်
ဒီမုံတိုင်းဘိုချက်ကတော့ကန္တာမေးတင်နေပြီပေါ့နော်ဆိုတော့လက်ရှိစစ်တွေရဲ့မြောက်ဘက်လောက်မှာပြင်မဲ့နေတာရှိရမှာဘိုချက်ကမုံတိုင်းရဲ့အဲ့ဒါရှေ့ပိုင်းဆက်မပြေဘူးချက်ဆက်မပြေဘူးချက်ဆက်ကဲချိန်မှာနေနေတယ်ဒါနေနေတဲ့ရင်တကပြန်ပြီးတော့နောက်ဘက်ပိုင်းခတ်ပြီးတော့လာအောင်လို့နောက်ဘက်ပိုင်းအနေနဲ့ကြီးနေမုံတိုင်းရဲ့သဘောတရားအရမုံတိုင်းအဆောက်အဦတစ်ခုလုံးဖြတ်ပြီးပါလာတယ်ဒီကနည်းနည်းညိနွားဒါတော့အလုံးဝညိနွားတာတော့ဟုတ်ဘူးအဲ့တော့မုံတိုင်းအဆောင်တစ်ခုလုံးဝင်သွားဘူးကအချိန်ဆောက်ရပါအောင်မြင်ရရမှာညလောက်မှာအဆောင်တစ်ခုလုံးကြီးကုန်းထဲကိုဝင်မဲ့နေတာရှိရမှာ
စိုက်ကလုန်းမိုခါဟာအမြင့်ဆုံးလေတိုက်နှုန်းတနအီမိုင်130ကနေ138မိုင်နှုန်းရှိနေတာဖြစ်ပြီးတော့ကုန်းတွင်းပိုင်းဝင်ရောက်တဲ့အခါမှာလည်းအားအလွန်ကောင်းတဲ့မုန်တိုင်းဖြစ်ဆက်လက်တည်ရှိနေဦးမှာဖြစ်ပါတယ်။ဒါကြောင့်မုန်တိုင်းလမ်းကြောင်းမှာကြားရောက်တဲ့မြို့တွေရွာတွေတော့ထိခိုက်မှုရှိနိုင်ကြောင်းဦးလာထွန်းကဆက်ပြောပါတယ်။
ဒီခိုင်ကလည်းကုန်းထဲကိုရောက်သွားသူဆက်ပြီးရေးမဲ့အနေဒါမှလည်းဒီအားကောင်းတဲ့မုန်တိုင်းဖြစ်နေတဲ့ဆက်ရေးဥပါနောက်ရမှာတပြေးသေးတဲ့အားပြော။ဆက်ဆက်ချင်းဝင်သွားကြတော့အများကြီးချက်ချင်းရောက်သွားတာမျိုးရှိတာ။ဒီနောက်ကုန်းထဲမှာသူရောက်ပြီးအပြေးသေးနဲ့အားရော့သွားပြီ။ဒါအဲ့ဒီအဲ့ဒီလမ်းကြောင်းတစ်လျှောက်ကျွန်တော်ကိစ္စရှိတယ်မပြေးလို့သခိုင်းကိုချင်းလို့ပေါ့နော်။အဲ့ဒီလမ်းကြောင်းဖြတ်မယ်ဆိုတော့အဲ့ဒီလမ်းကြောင်းမှာရှိတဲ့သူ့တွေဓာရီရတော့ဒီကိုက်မှုရှိရောပါဘူးနော်။
စစ်တွေပါဝင်မုံတိုင်းဘိုချက်မကြတဲ့နေရာတွေကတော့လေးပူမှုပြင်းထန်တဲ့အခြေအနေရှိကြောင်းလည်းပြောပါတယ
်စစ်တွေကိုကျက်မဖြတ်ပါဘူးစစ်တွေတို့ကတော့မုံတိုင်းဘိုချက်ရဲ့အောက်ကျပြီလေအဲဒီအောက်ကျတဲ့နေရာတွေကပုံပြီးတော့ဒီတိုင်းလုံးပြင်းတဲ့အနေအထားရှိပြီးတော့စစ်တွေကဆိုတော့ဒီပြင်းနေတဲ့အနေအထားရှိ
စစ်တွေမျိုးကလူမှုကူညီရေးဆောင်ရွက်သူစာရေးဆရာဝင်းဟင်အောင်ကတော့သူ့ဘဝသက်တမ်းမှာပထမဆုံးအဆိုးဝါးဆုံးမုန်တိုင်းနဲ့ကြုံတွေ့ရတာဖြစ်တယ်လို့ပြောပါတယ်
။ဒီကိစ္စအချိန်တွေကတော်တော်ကိုဆိုးရွားဘူး။ဒီကျွန်တော်တို့သက်တမ်းတစ်ချောင်းမှာဒီလိုဆိုးရွားမုန်တိုင်းတစ်ခါမှမကြုံဘူးလို့ဒါပထမဆုံးကိုကျွန်တော်ပြောလို့ရတယ်
။စစ်တွေမျိုးမှာဒီနေ့မနက်ပိုင်း9နာရီလောက်ကစတင်ပြီးတော့လေပြင်းတွေစတင်တိုက်ခတ်ခဲ့ရမှာ17နာရီလောက်မှအပြင်းထန်တိုက်လာကြောင်းပြောပါတယ်။စစ်တွေမျိုးအတွင်ပျက်စီးမှုအခြေအနေကိုတော့အခုလိုဆက်ပြောပါတယ်။
အမှုတော်ကလည်းအောင်ချေအမှုရဲ့ပုံစံတော့ဒီဒီနေ့တော့လည်းနာကျိုးသွားပြီကွာအင်းရှိပြလိုက်တယ်ဆိုရင်ဟိုတချို့တွေပေါ့ပြက်စီးပြီးတော့ပြင်းနေတယ်ခုလက်ရှိအချိန်ရာဆိုရင်ဒီဒီဒီကနေကြာလာတယ်ဒီကကျွန်တော်တို့အင်းရှိကရေလုံးချိကိုရောင်းနေပြီလက်ရှိမြင်းကြီးမိုက်နေသားတွေကိုစောင့်ဝင်နေလို့ကျွန်တော်တို့ပြောလို့ရတယ်ဘယ်တော့အချိန်နေဆိုတာကကျွန်တော်တို့ဒီနေ့ပြောအပ်ခဲ့တဲ့ကြာဒီရှင်မှာအင်းကိုဆော့ဖို့ဆိုတာဘယ်မှမဖြစ်နိုင်တော့ဘူး
မိတ်ဆွေတွေနဲ့ဆက်သွယ်မိမြရမှာတော့ဆက်သွယ်ရေးတာဝါတိုင်းကျူးသွားကြောင်းနဲ့မုံတိုင်းဆောင်စခန်းမှာရောက်နေသူတချို့လေထဲလွင့်လာတဲ့သွက်ပြားနဲ့ထိခိုက်တာတစ်ပင်ပြိတာတွေရှိကြောင်းကြားသိရတယ်လို့လည်းပြောပါတယ်။တခြားစစ်တွေမျိုးကန်တူကတော့ဆက်သွယ်ရေးတာဝါတိုင်းကျူးသွားတာကြောင့်ဖုန်းခေါ်ဆိုဖို့အခက်အခဲဖြစ်တာတွေရှိကြောင်းပြောပါတယ
်။စစ်တွေမှာတော့အဆောက်အအုံများများပြည်သူတွေကကျွန်တော်တို့သိရတယ်ဗျာ။တာဝါအဲ့တော့ဆက်ပြီးတာကျူးသွားတာ။ဆုံးလိုက်ရတယ်ဒီမကောင်းဘူးဗျာ။
ဒေသတွင်းသတင်းမီဒီယာတွေမှာတော့စစ်တွေမျိုးမှာဒီရေတက်လာတာကြောင့်ပိတ်မိနေသူတွေရှိကြောင်းအရေးပေါ်ကယ်ဆယ်ဖို့လိုအပ်ကြောင်းဖော်ပြသလိုမောင်းတော်၊ကွာ၊တန်တွဲနဲ့တခြားမျိုးတွေမှာလည်းဒီရေတက်တာဓာတ်တိုင်အနေနဲ့တစ်ပင်တွေပြိုလဲတာတွေရှိနေပါတယ်ခင်ဗျာ။